မီးပေါ်နိုင်ငံမှာတော့မိုးကြီးညေပြိုပြီးလူပေါင်းအနည်းဆုံး12ဦးသေဆုံးကနောက်ထပ်အနည်းဆုံး21ယောက်ထိကျောက်ဆုံးနေပါတယ်မီးပေါ်နိုင်ငံမှာမနေ့ကမိုးကြီးပြီးညေပြိုကရွာနှစ်ရွာကိုတိုက်စားသွားတာကြောင့်အခုလိုသေဆုံးကျောက်ဆုံးခဲ့တာလို့အစိုးရရရှိသူကဆိုပါတယ်မြို့တော်ခတ်တမန်ဒူအရှေ့ပိုင်း62မိုင်ကွာဘာရာဘိုက်ရွာမှာမိုးကြီးညေပြိုကျလာတာကြောင့်အိမ်တွေနဲ့လူတွေတိုက်စားခံမျောပါသွားပြီး10ဦးသေ22ဦးကျောက်ဆုံးနေတာလို့အရာရှိမူရာရီဝတ်စီကဆိုပါတယ်ဒီဒေတာကတရုတ်နိုင်ငံတိဘက်ဒေတာနဲ့နယ်စပ်မှာရှိနေတာပါနောက်သေဆုံးတဲ့သူအနှူကတော့နိုင်ငံအနောက်မြောက်ပိုင်းဘင်္ဂလန်ဒေတာကမိုးကြီးမြေပြင်းမှုမှာဖြစ်ခဲ့တာပါဒီမြေပြင်းမှုနှစ်ခုလုံးကမနေ့အာရုံတက်ချိန်မတိုင်ခင်မှာမထင်မှတ်ပဲဖြစ်ခဲ့တာကြောင့်လူတွေဘေးလွယာကိုထွက်မပြေးနိုင်ခဲ့ဘူးလို့ကယ်ဆယ်ရေးသမားတွေကဆိုပါတယ်ကြောက်ဆုံးနေသူတွေကတော့ဆက်ရှာနေစေဖြစ်တယ်လို့အရာရှိဝတ်စီကဆိုပါတယ်အခုနောက်ဆုံးဖြစ်လာတဲ့သေဆုံးမှုကြောင့်အခုဇွန်လကနေစက်တင်ဘာလတွင်မုတ်တုံရာသီတွင်မိုးကြီးမြေပြုံမှုကြောင့်သေဆုံးရသူစုစုပေါင်း314ဦးရှိသွားပြီးအနည်းဆုံး112ဦးပျောက်ဆုံးနေစေနဲ့ဒဏ်ရာရသူ160ရှိလာနေပြီလို့ဒီရာရှိကစက်ပြောခဲ့ပါတယ်ခင်ဗျာ